အမေရိကန်ပြည်ထောင်စုအခြေစိုက် KFC ကျက်သားကျော်ဆိုင်ဟာ franchise လို့ခေါ်တဲ့လုပ်ပိုင်ခွင့်ချပေးပြီးဆိုင်ခွဲတွေတကဘာလုံးနှံဖွင့်လေရောင်းချနေတာပါ Yum Brands Fast Food Company ကနေတစ်စင်မြန်မာနိုင်ငံမှာလဲ franchise ရတာတဲ့ Yoma Strategic Holdings Limited ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဌာနအကြီးအကဲ JR Shin က2015မှာဖွင့်နိုင်မှုအတွက်အခုတည်းကပြင်ဆင်နေပြီလို့ပြောပါတယ်
Yeah, no, we've already started all of the various processes to be able to launch in 2015.
2015ခုနှစ်မှာစတင်နိုင်မှုကျွန်တော်တို့အခုကတည်းကလုပ်ငန်းစဉ်အများပြားကိုစတင်နေပါပြီ။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။ပြင်ဆင်ရမှုတွေကတော့အများကြီးပါ။စိုင်းကန်းတည်နေရာ၊ဒီဇိုင်းနဲ့တည်ဆောက်ရေး၊လိုအပ်တဲ့ပစ္စည်းတွေကိုပံ့ပိုးကူညီတဲ့စီမံကူကွယ်မှုဌာနနဲ့ဝန်ထမ်းစုဆောင်ရေးတို့ပါဝင်ပါတယ်။ဒီလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကနေပြီးတော့စတင်လုပ်ကိုင်နေပါပြီ
KFC ကြက်ကြော်မြန်မာနိုင်ငံမှာဆိုင်ွယ်ဖွင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဖွင့်လှစ်ရောင်းချနေတဲ့အစားအသောက်အရေးအသွေးတိုင်းရောင်းချဖို့မျှော်လင့်နေလို့အတင်စားအစားအသောက်ဆိုင်တွေကိုမကြာခဏအားပေးလေးရှိတဲ့ရန်ကုန်မြို့ခံကိုတီဟမင်းတွင်ကအခုလိုပြောပါတယ
် KFC တို့တခြားဟိုဆိုင်ွယ်ပေါ်မှာရောင်းတဲ့ quality တိုင်းပဲမျှော်လင့်နေပြီးတော့အဲ့လိုမျိုးပဲဟို drink တွေရောနောက်တခြားသူတို့ကျောင်းထဲဟာရှိသေးတယ်။ဒီမှာ cool slow တို့ပါတော့အကုန်လုံးလည်းသူတို့အိရခြေစီတိုင်းပဲမျှော်နေတယ်
။အခုလိုနိုင်ငံတကာစားတောက်ဆိုင်တွေမြန်မာနိုင်ငံမှာခြေချလာပြီမဲ့လေဖွံ့ဖြိုးဆဲမြန်မာနိုင်ငံကအခြေခံလူဒန်းစားတွေကတော့စားနိုင်မှာမဟုတ်ဘူးလို့ပြည်တွင်းက CP ကြက်ကြော်ကိုသာများသောအားဖြင့်စားလေးရှိပြီးနိုင်ငံတကာစားတောက်ဆိုင်တွေမှာတိတ်မစားဖြစ်တဲ့ဒေသခံမှအေးမြတ်တင်ကသူ့အမြင်ကိုအခုလိုဖွင့်ဟပါတယ်
။အထက်တန်းမှတွေကပိုစားနေမယ်လို့ထင်တာပဲမှာအော်လူမဲ့တန်းစားနဲ့ဒီအောက်ဆီလူတန်းစားကြတော့လူမဲ့တန်းစားဆိုတော့ရခိုင်နှုန်းနဲ့ပဲစားနိုင်တယ်လေအောက်ဆီလူတန်းစားကတော့စားနိုင်မှာမဟုတ်ဘူးဒီထဲမှာ
ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့နိုင်ငံတကာစားတောက်ဆိုင်နေအတင်စားစားတောက်ဆိုင်တွေဟာအခြေခံလူရန်းစားတွေအတွက်ဈေးကြီးနေသေးတာကြောင့်အခုလာမဲ့ KFC အနေနဲ့လည်းပြည်သူတွေစားနိုင်လောက်တဲ့ဈေးနှုန်းထားတဲ့လို့ကိုတီဟာမင်းတွင်ကတုံ့သက်ပါတယ
်ဈေးခွက်ထဲမှာသူနဲ့အမျိုးစားတူပေါ့နော်ဥပမာဆိုပါတော့သူရောင်းတဲ့အမျိုးစားလိုတကြီးတခြားရောင်းတဲ့လူတွေရှိတာပဲအဲ့လူတွေရဲ့ဈေးနှုန်းတွေရောချိန်ပြီးတော့ဟိုဈေးခွက်ထဲကိုထောက်ပြန်တာပေါ့နော်
American ပြည်ထောင်စုကန်တက်ကီပြည်နယ်မှာအခြေစိုက်တဲ့ DKFC ကြက်ကြော်ဆိုင်ဟာ1952ခုနှစ်ကတည်းကဆိုင်ခွဲတွေကို franchise လုပ်ပိုင်ခွင့်ပေးပြီးရောင်းချတဲ့စနစ်ကိုစတင်ခဲ့တာပါဒီစနစ်နဲ့ပဲစားသုံးသူပေါင်း12တန်းခန့်ကိုနေ့စဉ်ရောင်းချနေပြီးအခုဆိုရင်နိုင်ငံပေါင်း118နိုင်ငံမှာဆိုင်ခွဲပေါင်း18000ကျော်ကိုဖွင့်လှစ်ထားပြီးမြန်မာပြည်သူတွေအနေနဲ့လည်း KFC ကြက်ကြော်ကိုလာမယ့်2015ခုနှစ်မှာဝယ်ယူအားပေးနိုင်ကြတော့မှာဖြစ်ပါတယ်ရှင်
ရှင်များရှင်လာမယ့်5နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ဂိုင်းနှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်။ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲ။တိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးဒါမှမဟုတ် email လိပ်စာ bamis@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မြစ်တာရက်ခံပါတယ်လေးလိုက်မှဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးကြင်နာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ email ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါသေးရှင်
လေလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်ခုဆက်လက်ပြီးပြည်တွင်းသတင်းတပုတ်နဲ့ဆက်ပါအောင်မယ်ရှမ်းပြည်တပ်မတော်မြောက်ပိုင်းကတပ်တွေကိုကားလမ်းမကနေ၃မိုင်အတွင်းဆုတ်ပေးဖို့အတွက်အစိုးရစစ်တပ်ဖက်ကထမှန်တောင်းဆိုလိုက်ပြီးရှမ်းတပ်ဖက်ကတော့ဒီလိုဆုတ်ပေးဖို့အတွက်သဘောတူထားတာမရှိကြောင်းတုံ့ပြန်ချပါရယ်အစိုးရဖက်ကတောင်းဆိုတဲ့အတိုင်းဆုတ်မပေးရင်ဒေသရင်းမှာတိုက်ပွဲတွေဆက်ဖြစ်ပေါ်လာမယ့်အလားအလာတွေရှိနေပါရယ်သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရယ်ရှင်
ဟုတ်ကဲ့ဒီလစမ်းပိုင်းကကြည်စည်မြို့နယ်တပ်ဖဆောင်တံတားကတပ်စခန်းကိုစုခွာပေးဖို့တောင်းဆိုပြီးတဲ့နောက်အစိုးရတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမှာ9ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရှမ်းတပ်ဖွဲ့ဘက်ကတပ်ဖဆောင်တံတားကတပ်စခန်းကနေစုခွာခဲ့တဲ့နောက်မှာလဲဒေသတွင်းမှာစီးရဲကျင်းပတာတွေဆက်လက်တည်ရှိနေတာဖြစ်ပါတယ်။ဒီကနေ့မှာတော့ရှမ်းပြည်နယ်ခိုလာမအခြေစိုက်တဲ့အရှိအလယ်ပိုင်းစစ်တိုင်းကရှမ်းတပ်ဖွဲ့တွေကိုကားလမ်းကနေ၃မိုင်အတွင်ဆုတ်ခွာဖို့ထပ်မံတောင်းဆိုခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းမှဦးဆက်ခွန်ဆိုင်ကပြောပါတယ်
။ เนาะไอ้นี่ก็เนี่ยไม่ชุบู้ส่วนเนาะเด้ขะเหมียวโหเด้ပြောท่าได้ไอ้ไม่รู้ผู้ส่วนเนาะจุ๊ดตัวอ่ะอยู่อยู่อ่ะแม้เด้ลุกตินลุกไถ่ตาดิลุกแม้เด้กะนี่ชุจิงอาจารย์เปลี่ยนมาอ่ะเด้จะอาจารย์เปลี่ยนไล่ไปลำเป้ไว้ยามาลำมาชี้มาต้มใหม่กว่าเนี่ยไม่ใช่ไม่ชื่อแกปูไอ้สาจุ๊ดปี่รองสุอเส้นปี่เนอเส้นเราเนาะอภิเคยกเสยเป็ดมาทูได้เฉยมาแล้วดาดิไม่ชื่อปู
ဒီလ9ရက်နေ့ကလည်းရှမ်းတက်ဖွဲ့တချို့တံလွင်မြစ်အနောက်ဘက်ချမ်းမှာသဘောတူညီချက်ချိုးဖောက်ပြီးလှုပ်ရှားနေတာကိုကန့်ကွက်ကြောင်းရှမ်းပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကရှမ်းတက်ဖွဲ့ဘက်ကိုစာပေးပို့ခဲ့တယ်လို့ပြောပါတယ်။အစိုးရဘက်က SSPP SSA မြောက်ပိုင်းနဲ့အပြစ်ခတ်ရက်စဲစင်မှာရှမ်းတက်ဖွဲ့ရိအနေနဲ့ဌာနချုပ်ဝမ်ဟိုင်းမာသာအခြေပြုဖို့သဘောတူထားကြောင်းပြောဆိုတာတွေရှိခဲ့ပါတယ်။SSA မြောက်ပိုင်းဘက်ကတော့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးပြီးလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုဖြေရှင်းသွားမယ်လို့ပြောပါတယ်
။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကျွန်တော်တို့တွေ့ဆုံဒီကိစ္စနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးနေနိုင်မယ်ကိုကျွန်တော်တို့အဆိုပြုထားတာရှိတယ်။ကျွန်တော်တို့လက်တံကန့်ပြမှာပါတယ်။ဒီအသေးမွားလေးစာပြီးခင်ဗျားတို့အကြောင်းရှာပြီးတော့မှလုပ်နေတာမခံလို့ဘူးမလုပ်ပါနဲ့လို့ကျွန်တော်တို့လည်းမေတ္တာရပ်ခံမှာပါသူတို့
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထွေထွေတွင်းရင်မှုဦးဆိုင်ညွန့်လွင်ကတော့အစိုးရဘက်ကတိုင်းရင်းသားဒေသတွေမှာတက်တွေတူးချက်ချထားတာတိုက်ပွဲတွေဖော်ဆောင်လာတာတွေအပေါ်နားမလည်နိုင်ကြောင်းပြောပါတယ
်။အခုဒီဦးဆိုင်နောက်ခံဘက်မှာလည်းသူတို့တက်တွေကတူးချက်တယ်။အဲဒီဘက်ကရတဲ့တဲ့နေရဆိုရင်ပလောင်ဒီဘက်ကိုလည်းတွားတယ်။နောက်တစ်ခါမလိုင်းစားနီးတွားမှလည်းပဲအမြောက်ကြီးတွေလက်နေကြီးတွေချတယ်ပြောတယ်။နောက်တစ်ခါ CSS ဘက်ကလည်းအရင်ကခေါ်ဆောင်နေတဲ့ဟိုမုန်းမှာပေါ့တက်တီတော့တူးချက်တယ်ဆိုရယ်ကျွန်တော်သူ့နားမလည်ဘူးဖြစ်နေတယ
်အစိုးရရဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာစက်တင်ဘာလအတွင်းကနောက်ဆုံးအကြိမ်တွေ့ဆုံခဲ့ရမှာဆွေးနွေးညှိနှိုင်းတာတွေဟာပုံမိုရှုပ်ထွေးခက်ခဲလာတယ်လို့သုံးသက်တာတွေလည်းရှိခဲ့ပါတယ်။အော်တိုဘာလအတွင်းမှာထပ်မံတွေ့ဆုံဖို့နှစ်ဖက်သဘောတူခဲ့ပေမဲ့ဒီလအတွင်းမှာတွေ့ဆုံဖို့မဖြစ်နိုင်ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီလဇန်ပိုင်းကနိုင်ငံတော်သမ္မတကပြည်သူတွေကိုပြောကြားခဲ့တဲ့လစဉ်မိန့်ခွန်းမှာတော့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေအောင်မြင်ပြီးနိုင်ငံရေးတည်ငြိမ်မှသာလာမယ့်2035ရွေးကောက်ပွဲကျင်းပဖို့တည်ကြားနိုင်ကြောင်းပြောဆိုထားပါတယ်။
ကမောဇော်ရန်ကုန်ကသတင်းပေးပို့ထားတော့ပါရှင်ခုတော့နိုင်ငံတကာသတင်းဖက်ကြည့်ရအောင်ပါမြောက်ကိုရီးယားနိုင်ငံမှာအာဏာလွှဲပြောင်းမှုဖြစ်ပေါ်ခဲ့တယ်ဆိုတာအိုဘားမားအစိုးရအနေနဲ့အခိုင်အမာမတွေ့ရသေးကြောင်းအမျိုးသားလုံခြုံရေးအကြံပေးအရာရှိဆူဇန်ရိုက်စ်ကပြောပါရယ်ကင်ဂျုံအွန်းဘယ်ရောက်နေတယ်ဆိုတာနဲ့ပတ်သက်လို့လဲအစိုးရသတင်းမီဒီယာတွေကသစုံတရာဖော်ပြခြင်းမရှိပါဘူးနိုင်ငံတကာအတိုင်းဝိုင်းကတခြားကိစ္စရပ်တွေအပေါ်အာရုံထွေပြားနေတဲ့အချိန်မှာမြောက်ကိုရီးယားအပေါ်အာရုံပြန်ဆိုင်လာအောင်တမင်လှုပ်ဆောင်ခြင်းဖြစ်နိုင်တယ်လို့တချို့လေ့လာသူတွေကသုံးသပ်နေကြပါရယ်အကြောင်း VOA သတင်းထောက် Victor BT သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းကတင်ပြပေးပါမယ်
။မြောက်ကိုရီးယားနိုင်ငံမှာကင်ဂျုံဦးဟာခေါင်းဆောင်ဖြစ်နေဆက်ရှိနေသေးသလားဆိုတဲ့မေးခွန်းကိုတင်းနှင်းငွေနေကထုတ်လွှင့်တဲ့ MBC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှာမြို့သားလုံခြုံရေးအကြံပေးအရာရှိ Susan Rice ကိုမေးခဲ့တာပါ။
Obviously we're watching very carefully.What's happening in North Korea? It's a country that we monitor with great attention.
မြောက်ကိုရီးယားမှာဖြစ်ပေါ်နေတာတွေကိုကျမတို့စောင့်ကြည့်နေတာကတော့သိကြပါဗျ။ကျမတို့အနေနဲ့ဒီနိုင်ငံကိုအသေးအချာအာရုံစိုက်စောင့်ကြည့်နေပါဗျ။မြောက်ကိုရီးယားမှာအာဏာလွှဲပြောင်းမှုဖြစ်ပေါ်ခဲ့တဲ့ဆိုတဲ့အခိုင်အမာပြောနိုင်တဲ့အချက်ကျမတို့အခုချိန်မှာမတွေ့ရသေးပါဘူး။ဒါပေမဲ့ကျမတို့သတိထားပြီးတော့ဆက်လက်စောင့်ကြည့်သွားပါမယ်။
ပြီးခဲ့တဲ့ဗုဒ္ဓနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကကင်ဂျုံအွန်းအများပြည်သူမြင်ကွင်းကပျောက်ကွယ်နေတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့သိရှိထားတယ်ဆိုတာကလွဲလို့တခြားပြောဆိုခဲ့ခြင်းမရှိပါဘူး။အသက်30ကျော်လောက်ရှိပြီလို့ယုံကြည်ရတဲ့ကင်ဂျုံအွန်းအနေနဲ့အများပြည်သူမြင်ကွင်းမှာစက်တင်ဘာလ3ရက်နေ့ကနောက်ဆုံးတွေ့ခဲ့ရပြီးတဲ့နောက်အခုချိန်ထိပျောက်ချင်းမလားပျောက်ကွယ်နေသလိုတောက်ကြနေကကျင်းပတဲ့လက်ရှိအာဏာရအလုသမားပါတီတီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုလည်းတက်ရောက်ခြင်းမရှိပါဘူး။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့မတက်မတာဖြစ်နေတယ်လို့အစိုးရပိုင်းသတင်းမီဒီယာမှာတော့ဖော်ပြထားပါတယ်။ကိုရီးယားအသင်းဒုတိယဥက္ကဋ္ဌစတီဖင်နိုဝဲပါကတော့ကင်ဂျုံအွန်းအခုလိုပျောက်ကွယ်နေတာကိုထူးခြားမှုအဖြစ်မယူဆပါဘူး။
Kim Jong-un himself has had two extended periods of absence before this and this is actually something that
Kim Jong-un ကိုတိုင်ကလည်းအရင်တုန်းကအခုလိုပျောက်သွားမှုပါတယ်ပြီးတော့သူ့အဖေ Kim Jong-un နဲ့သူ့အဖိုး Kim Jong-sun တို့လက်ထက်တုန်းကလည်းဒီလိုပဲသတင်းမီဒီယာတွေရှေ့ထွက်မလာပဲကာလအတန်ကြာပျောက်နေတတ်တဲ့တာရကတွေရှိခဲ့မှုပါတယ် ဒီလိုလုပ်တဲ့အတွက်သူတို့ဘာဖြစ်နေတယ်လဲဆိုပြီးတွက်ဆပြောဆိုမှုတွေဖြစ်လာတာပေါ့ဗျာ
။ကင်ဂျုံဦးတခုခုဖြစ်ကောင်းဖြစ်နိုင်တယ်ဆိုတာကိုလည်းစတီဖင်နိုအပါကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံကိုအနီးကလေလာစောင့်ကြည့်သူတွေကတော့ကင်ဂျုံဦးအနေနဲ့အာနာလွန်ဆွဲပွဲရဲ့ပြစ်မှတ်ဖြစ်နေသလားဒါမှမဟုတ်မနာမကျန်းဖြစ်နေသလားအရှိလေပိုင်းနဲ့ယူကရိန်းအရေးတွေအပေါ်အာရုံစိုက်မှုများနေတဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုကိုလိုချင်လို့အခုလိုတမင်ပျောက်ပြနေသလားဆိုတာတော့မသေးကြဘူးလို့ဆိုပါတယ်။ခေါင်းဆောင်ကင်ဂျုံဦးအခုလိုပျောက်ကွယ်နေတဲ့ကိစ္စဟာမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရီဆုံယန်းအနေနဲ့တန်တမာအရေးအရနိုင်ငံတကာမှာတက်တက်ကြွကြွသွာလာလှုပ်ရှားမှုတွေဖြစ်နေတဲ့အချိန်နဲ့တိုက်ဆိုင်နေတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာတောက်ကြနေကဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအထွေထွေညီလာခံမှာမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးတက်ရောက်စကားပြောကြခဲ့ပြီးဒါဟာ15နှစ်အတွင်းပထမဆုံးအကြိမ်တက်ရောက်ပြောဆိုခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကရေးရအတွင်းဝန်ကန်ဆုတ်ဂျူးဟာလည်းမကြခင်ကပဲဥရောပတိုက်ကပြန်လာပြီးမွန်ဂိုလီးယားသမရနယ်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားဟာပြန်ပြီးဆွဲခံထားရတဲ့ဂျပန်နိုင်ငံသားတွေအရေးဂျပန်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့သလိုတောင်ကိုရီးယားနိုင်ငံဆိုးမြို့မှာကျင်းပတဲ့အရှိတောင်အာရှအကစားပြိုင်ပွဲပိတ်ပွဲအခမ်းအနားကိုအဆင့်မြင့်မြောက်ကိုရီးယားအရာရှိနှစ်ဦးအောက်တိုဘာလ4ရက်နေ့ကတက်ရောက်ခဲ့ပါတယ်။အဲဒီလိုတန်တမာရေးအရာသွာလာလှုပ်ရှားမှုတွေဟာမြောက်ကိုရီးယားအနေနဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဆိုတဲ့သင်္ကေတဖြစ်နိုင်ကြောင်းRand Cooperation လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာသုတေသနအဖွဲ့က Bruce Bennett ကပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့စကားပြောလို့တဲ့ဆန္ဒရှိပုံမရပါဘူး။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာကပုံမှန်တိုင်းပြည်တစ်ခုအဖြစ်လက်ခံစေလို့တဲ့ဆန္ဒရှိပြီးသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုလည်းဆက်လက်လှုပ်ဆောင်လို့တဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့လည်းတောင်ကိုရီးယားဘက်ကတက်ကြွလှုပ်ရှားသူတွေလွတ်တင်လိုက်တဲ့ဝါရဖြန့်ချီရေးစာတွေပါတဲ့မိုးပြံမိုးပေါင်းတွေကိုမြောက်ကိုရီးယားဘက်ကပြစ်ချလိုက်တဲ့အတွက်နှစ်ဖက်လက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြသွားတာပါရှင်။ VOA ကနေတင်းနှင်းလာတဲ့ညနေခင်းအစီအစဉ်တွေထုတ်လွှင့်ပေးနေပါရယ်။တင်းနှင်းလာတဲ့ညနေပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါရယ်ရှင်။ခုနောက်ဆုံးကြန့်ရှိနေတဲ့အချိန်မှာတင်အချင်းချုပ်ကိုမအေးတနာကျော်ကကြီးညာပါမယ်ရှင
်။ Syria နဲ့ Iraq နိုင်ငံတို့က IS Islamic ဆီသွေးကြွားတွေကို American အူဆောင်တဲ့ညွန်ပေါင်းတပ်တွေထိုးစစ်ဆင်ဖို့ Turkey နိုင်ငံကစစ်အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ပေးမယ်ဟုတ်။ Turkey အစိုးရကသဘောတူကြောင်း American ကာကွယ်ရေးအရာရှိတွေကပြောပါရီ။ Syria နိုင်ငံအနောက်မြောက်ပိုင်းနဲ့ထိစပ်နေတဲ့ Nezek နဲ့မိုင်60ကျော်အကွာလောက်မှာရှိတဲ့ Injilid လေတဲ့အခြေစိုက်စခန်းကိုပါအသုံးပြုခွင့်ပေးဖို့သဘောတူညီမှာထည့်သွင်းမယ်လို့ခန့်မှန်းထားကြပါရီ။ဟောင်ကောင်မြို့နယ်မှာသတင်းဘက်တွေအတော်ကြားဒီမိုကရေစီရေးဆန္ဒပြနေခဲ့ကြသူတွေနဲ့မျက်နှာဖုံးတက်ဆင်ထားတဲ့သူတချို့ပါဝင်လူရာခဏန်းကြမှာဒီကနေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါရီ။ဆန္ဒပြသူတွေကပြုတ်လောက်ထားတဲ့အရန်တားတွေကိုဖြုတ်ချဖို့တချို့ကဒီကနေ့လှုပ်ဆောင်ခဲ့ကြပြီးတော့ဆန္ဒပြသူတွေနဲ့ထိတ်တန့်အရင်ဆိုင်ခဲ့ကြတာပါ။ Ebola ရောဂါပိုးဟာဒီကနေ့ခေတ်ကမ္ဘာမှာအဆိုးရွားဆုံးရောဂါကူးစက်မှုဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောလိုက်ပြီးတော့လူတွေအနေနဲ့ထိထိရောက်ရောက်ကာကွယ်ကူးသမှုမလုပ်ဘူးဆိုရင်ကမ္ဘာစီးပွားရေးကိုပါထိခိုက်လာမှာဖြစ်တယ်လို့သတိပေးသွားပါရစေ။ Liberia ကကျန်းမာရေးဝန်ထမ်းတွေကတော့အငင်းပွားနေစေလာစာကိစ္စအတွက်ဒီကနေ့ဆန္ဒပြကြဖို့ရှိပါတယ်။ပြင်သစ်စီးပွားရေးပညာရှင် John T. Hall ကို2014ခုနှစ်အတွင်းစီးပွားရေး Nobel ဆုချီးမြှင့်လိုက်ပြီးတော့ကမ္ဘာစည်းကွက်အတွင်းမှာဩဇာတက်ရောက်မှုနဲ့စီးမြင်စည်းကမ်းတွေလေးလာသုံးသပ်ခဲ့ကြတာကြောင့်သူ့ကိုအခုလိုဆုချီးမြှင့်လိုက်တာဖြစ်ပါတယ်ရှင်
။တင်းနှလာနေနောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတနာကျော်ကအကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမတ်ဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲရနေ9နာရီထိလိုင်းတိုမီတာ71.25ရိုးအနေနဲ့တိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နာရီအကြာည9နာရီနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်။ဒေါက်တာရှင်မြားနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.